အထက်မှာဒီကဇီးပင်ကြီးဗဟုဝန်ထမ်းတက်သူမှာတင်တန်းတက်ရင်းနဲ့တွေးဆောင်ရလာပြီပေါ့ဇီးပင်ကြီးစစ်တမ်းဆိုပြီးတော့
ဇီးပင်ကြီးစစ်တမ်းဆိုတဲ့ခေါင်းစဉ်နဲ့အပိုင်းလေးပိုင်းခွဲပြီးဖေ့စ်ဘွတ်မှာမကြသေးခင်ကရေးသားတင်ပြခဲ့တဲ့ဒေါက်တာဆိုးသူရာဇော်ကိုစုံစမ်းစစ်ဆေးရေးခုံရုံးဖွဲ့စည်းပြီးစစ်ဆေးမယ်ဆိုတဲ့သတင်းထွက်လာပြီးတဲ့နောက်တကယ်ကတော့သူ့ကိုအေးအေးယူဖို့မရှိကြောင်းစစ်မှားရေးဝန်ကြီးဒေါက်တာမြင့်ထွေးကဒီစမန်20လရဲ့နေ့မှာသတင်းမီဒီယာတွေကိုပြောဆိုလိုက်ပါတယ်။ကျွ တဲ့စီစဉ်မှုရှိပါဘူးဆိုတော့နော်ဟုတ်ကဲ့အလုပ်ပဲကြိုးစားဖို့ဆက်လုပ်ဖို့ကျွန်တော်ကြိုးစားပါတယ်ဒီလိုကြိုးစားပြီးလုပ်နေပါတယ်အခုရကားပါဘူးပြင်ပဆောင်နဲ့ကျွန်တော်ကြည့်အောင်အလုံးဆောင်ဝင်လောကဒနာပြုလောကတွားဆောင်ဝင်လောကအကုန်လုံးကျွန်တော်ကြည့်အောင်ကျောင်းတာဝန်မှာ
တွားဆောင်ဝင်တဦးဖြစ်တဲ့ဒေါက်တာဆိုးသူရဇော်ကိုဌာနရင်းစစ်ဆေးမဲ့စာကိုပြည်ရောင်စုဝင်ကြီးဒူးဝင်ကြီးနဲ့အမြဲတမ်းတွင်းဝင်တို့ကိုယ်တိုင်ကြိုတင်သိရှိတာမရှိပဲလူမှုကွန်ရက်ပေါ်မှာပြက်နှံ့လာမှသာသိကြရတယ်လို့ဝင်ကြီးကဆိုပါတယ်
။ကျွန်တော်အမှန်တိုင်းပြောမယ်ဆိုသူတို့အနေနဲ့လုတ်လုတ်တော့မလုပ်ရဘူး။လုတ်ဆိုရင်တော့မှကျွန်တော်ဦးစုံစမ်းစစ်ဆေးပေးလို့ရမယ်။အခုကမဟုတ်ဘဲနဲ့ဌာနဆိုင်ရာစုံစမ်းစစ်ဆေးမှုကော်ရိုက်ခါကြတော့ဒါတော့ဘူးမဆိုပါဘူးလေ။ဟောဖြစ်တာပေါ့နော်။အဲ့လိုဖြစ်သွားတာပါ။အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့သူဒီနေ့မနေ့ပဲခေါ်ပြီးပါလေ။ဘယ်လိုဖြစ်သွားလဲဆိုတာမေးတယ်။နော်။ထပ်ပြီးတော့ခုတယောက်ချင်းနဲ့ထပ်မေးနေပါလေ။အဲ့ပေါ်မှာကြည့်ပြီးတော့ကျွန်တော်တော့ဝန်ထမ်းစီမီယာလုံဆောင်လို့ရတော့ကျွန်တော်လုပ်ပါမယ်လေ။ဒါနဲ့ကျွန်တော်တို့ကတော့ကျွန်တော်ရဲ့ပြည်ကိုစီထားတော့အရန်ကြီးတော့လည်းမလုပ်ဘူးဒါနဲ့လုတင်တာတော့ကျွန်တော်လုပ်ပါပါ
။စီပင်ကြီးဗဟိုဝန်ထမ်းတက္ကသိုလ်မှာအစိုးရလက်ထက်ဗဟိုဝန်ထမ်းတက္ကသိုလ်ရဲ့ပြုပြင်ပြောင်းလဲမှုနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲတစ်ခုကိုလည်းလာမယ့်ဒီဇင်ဘာ26ရက်နေ့မှာလုပ်သွားဖို့ရှိရဲလို့ဗဟိုဝန်ထမ်းတက္ကသိုလ်ကတာဝန်ရှိသူတဦးကပြောဆိုထားပါတယ်ရှင်။